ရန်ကုန်တိုင်းသုံးဝမ်းမြို့နယ်တမဆိတ်တကြီးကအနီးမုဒ္ဓမပင်လယ်ကွင်းမှာပိုင်ရှင်မဲ့နိုင်ငံသားကိုရင်တင်မော်ကြီးတစ်စင်းတောင်းတင်နေတာကိုဩဂုတ်လ28ရက်နေ့က954တွေကစတင်တွေ့ရှိခဲ့တာပါဒီကနေ့မနေ့ပိုင်းမှာတော့သုံးဝမ်းမြို့နယ်ရဲတပ်ဖွဲ့ဝင်တွေနဲ့အမတ်တပြူဟာရေတပ်အရာရှိတွေကအဲ့ဒီတင်မော်ကိုတွားရောက်စစ်ဆေးခဲ့ကြောင်းအဲ့ဒီတင်မော်ကိုတွားရောက်ကြည့်ရှုခဲ့သူတူက VOA ကိုပြောပါတယ်တင်မော်ပေါ်မှာအနေနဲ့ရှိတဲ့ဓာတုပစ္စည်းတွေပါလာတယ်ဆိုတဲ့သတင်းတွေလည်းလူမှုကွန်ရက်မီဒီယာတွေမှာပြန့်နှံ့နေတာပါသုံးဝမြို့နယ်ကနေရေမိုင်ခုနှစ်မိုင်အကွာမှာရှိတဲ့အဲ့ဒီတင်မောရှိရာကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တဲ့သုံးဝမြို့နယ်အောင်သာရန်ရအုတ်ချုပ်ရင်မူဦးအောင်ဖြိုးမြင့်က VOA ကိုပြောပါတယ
်အခုရေတက်ကဒီကအရာရှိတွေကတင်မောမှာအခုရှိရတယ်တင်မောပေါ်မှာဘာလူမှမရှိဘူးဘုံမီးကြီးလည်းမရှိပါဘူးအခုကတော့သူများရေတော့ဘောလာလာဟွာရီပါတယ်ဒီအရီပါတယ်ဘာမှမပေါ့ဒီမောပေါ်မှာဟိုအနေနဲ့ရှိနိုင်တဲ့ဟာတွေပါတယ်လို့အဲ့လိုမျိုးပြောနေတာဘာတည်းမှမဟုတ်အဲ့ဒါဘာတစ်ခုမှမဟုတ်အဲ့ဒါတော့ပြည်ကြတယ်ဒီဒီမောကဟုတ်ကဲ့ကျွန်တော်တို့အတီးမပြုတ်နိုင်သေးတာကဟိုဘလို့ပြက်လာတယ်ဆိုတဲ့ပုံစံမျိုးပဲရှိတယ်ဒါပေမဲ့ဒီဒီမောပေါ်မှာဟိုအခုဘာမှမပါဘူးအဲ့တော့ပြည်ကြတယ
်အခုတွေ့ရှိတဲ့ဆမ်ရာတူလာဂီဆိုတဲ့တင်မောဟာအင်ဒိုနီးရှားနိုင်ငံမှာနောက်ဆုံးမှတ်ပုံတင်ထားတာကိုစစ်ဆေးတွေ့ရှိရပြီးမြန်မာနိုင်ငံကိုဝင်ရောက်ဖို့မဟုတ်ပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသွားဖို့ဆွဲတင်မောနဲ့ဆွဲလာတဲ့တင်မောဖြစ်တယ်လို့စင်ကာပူနိုင်ငံအခြေစိုက် Swiss Service Company ကမြန်မာပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနမြန်မာစေကံအာဏာပိုင်အဖွဲ့ကိုအကြောင်းကြားထားပါတယ်တင်မောဟာအမြင်အရဟောင်းနှံ့နေပြီဖြစ်တာကြောင့်ဘင်္ဂလားဒေ့ရှ်မှာတန်တူတန်ဆာအဖြစ်ထူခွဲချက်စီးဖို့တည်လာတာဖြစ်နိုင်ကြောင်းရေချောင်းဆိုင်ရာကျွမ်းကျင်သူတွေကသုံးသပ်ထားပြီးမြန်မာကမ်းခြေဘက်မျောလာတာမျိုးဒါမှမဟုတ်ဆဲယူမရလို့စွန့်ပစ်ခဲ့တာမျိုးဖြစ်နိုင်တယ်လို့သုံးသပ်ကြပါတယ်ဒီလိုကြီးမားတဲ့နိုင်ငံသားကုန်တင်တင်မောကြီးတစ်စင်းမြမကြီးပိုင်တဲ့အထဲဝင်ရောက်လာတာကိုတာဝန်ရှိသူတွေဘက်ကချိုးတင်မသိရှိခဲ့ဘူးဆိုတဲ့သတင်းတွေကြောင့်ရုံညုံရေးအရသတိရှိတဲ့နယ်ဆိုပြီးပင်လယ်ပြင်ဆိုင်ရာကျွမ်းကျင်သူတချို့ကသတိပေးထားပါတယ်ခင်ဗျာ